င်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲ့ဒီတိုင်းစီစဉ်ကနေကြိုးစားပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လက်ရှိရွေးချယ်ခံ NLD အစိုးရနဲ့စစ်တပ်ရဲ့ဆက်ဆံရေးကိစ္စပါဆရာနာရှင်တွေရဲ့တိုက်ခိုက်ဖြစ်တဲ့နှစ်အတော်ကြောင်နေခဲ့ရပြီးတော့မှအာဏာရပါတယ် NLD အစိုးရရဲ့လက်ထက်မှာစစ်တပ်ဟာစင်ကြံသဘောမျိုးရှိပြီးတော့လက်ရှိမှာရွေးချယ်ခံဆွေးနွေးနဲ့စစ်ဘက်ခေါင်းဆောင်မှုနှမျိုးတွဲပြီးတော့အုပ်ချုပ်တဲ့စနစ်ဖြစ်နေတယ်ဆိုပြီးတော့တုံ့တက်ဝေဖန်မှုတွေကရှိနေတာပါဒါကြောင့်မလို့ဒီတဲ့လီလိုက်စီစဉ်မှာတော့စစ်ဖက်ရက်ဖက်ဆက်ဆံရေးနဲ့အခုလိုရှိနေတဲ့နိုင်ငံရေးစနစ်ကြောင့်မလို့ဒီမိုကရေစီအကူပြောင်းအတွက်အားသာချက်အားနည်းချက်တွေကိုသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးသူပုဂ္ဂိုလ်၃ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်။ပထမဦးကတော့မြန်မာနိုင်ငံရေးအကြီးအကဲသူတွေဖြစ်တဲ့ဒေါက်တာခင်ဇော်ဝင်းဖြစ်ပါတယ်။နိုင်ငံရေးကျင်းသားဟောင်းလည်းဖြစ်ပါတယ်။နောက်တူကတော့ဒီရှင်နေကြီးဦးသိန်းတန်းဦးကရှင်နေဦးသိန်းတန်းဦးကလည်းနိုင်ငံရေးကျင်းသားဟောင်းမှာနောက်တူကတော့ NHK ကသတင်းဌာနကဒီသတင်းမီဒီယာသမားဖြစ်ပါတယ်။ကိုတီဟာသွေးဖြစ်ပါတယ်။၃ဦးစလုံးဒီလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာ။ကျွန်တော်ရှင်လုံးဒေါက်တာခင်ဇော်ဝင်းကိုဖိတ်ခေါ်ကြပါလိမ့်ခင်ဗျာဒေါက်တာခင်ဇော်ဝင်းကြားပါလားခင်ဗျာ
ဟုတ်ကြားပါတယ
်ဟုတ်ကဲ့ကျွန်တော်ခုနကပြောသလိုပါဒီလက်ရှိ energy အစိုးရလက်ထက်မှာစစ်ဖက်အရက်ဖက်ဆက်ဆံရေးမှာအုတ်ချုပ်မှုပုံစံနှမျိုးဖြစ်နေရဆိုပြီးတော့တော်မဆိုတော့ကိုဖီအန်နန်က report ထဲမှာလည်းပါပါတယ်တခြားတုံ့တက်မှုတွေလည်းရှိနေပါတယ်ခင်ဗျာအဲ့တော့ဒီအခြေအနေကတကယ်ပဲလားဒေါက်တာခင်ဇော်ဝင်းရဲ့အမြင်သိကြပါလားဟုတ်ကဲ့
ကျွန်တော်ဒီဆောက်ဒီကွယ်ရေးကြောပြောခဲ့ရရှိပါတယ်အဲ့တော့ဒီမှာဆိုရင်အင်းလေးကမဆိုရင်ဒီလိုစိတ်ပေါ်ရနော်ဟိုလည်းလည်းခွန့်လည်းအလုပ်လုပ်နေဖြစ်နေတာပေါ့ဗျာအဲ့ဒါအမှန်ကိုမှတ်ပါတယ်ဒီအဲ့တိုင်ကိုဖြစ်နေတာပါဟုတ်ပါ
ဟုတ်ကဲ့အဲ့တော့ကပြောရမယ်ဆိုရင်ဖွဲ့စည်းပုံကြောင့်ဖြစ်နေတာလားတခြားအခြေအနေတွေကြောင့်လားခင်ဗျာဘာလို့တော့ဦးသိစိတ်နဲ့ထက်မှလည်းဒီဖွဲ့စည်းပုံတွေပဲနေခဲ့တာ
哦ဟုတ်ကဲ့ဟုတ်ဟုတ်အခုဟိုကမ္ဘာဖိုးဖိုးဖိရှားပေါ့ဗျာဒီသင်ကအရက်ပဲဆိုတော့မယ်ဒီဘာလဲဟိုစဉ်းစားကလာတာ哦နော်စိတ်ကြံအထူးရသေးပေါ့အခုခေတ်ကျတဲ့ခါကျတော့ရက်ကအစိုးရနဲ့နော်စက်ပဲစိုးရမယ်နှစ်ခုကဆော်လေးကိုဆင်ရှင်းစားပေါ်နေပါတယ်ခင်ဗျဟု
တ်ကဲ့အခုရခိုင်ကိစ္စပါဝင်ပေါ့နောက်ပိုင်းတဲ့အချိန်တွေမှာဒါတွေကပို့ပြီးတော့တင်းမာလာကြီးရှိလားစစ်ဆက်လို့ရပါမလားဒေါက်တာခင်ဗျဝင်းအမြင်သိကြပါတယ
်ကျွန်တော်လည်းကိုယ်ရင်းနေရှင်ဆိုရင်းပြောမှရှင်တော့ပို့ပြီးတော့တင်းမာလာလို့ရှင်မြင်ပါတယ်နော်ဆိုတော့အဲ့ဒါအဲ့မှာဆိုကျွန်တော်ရဲ့ဟိုနိုင်ငံတစ်ခုနဲ့အားရတဲ့တစ်ခုပေါ့ဗျာဟုတ်တယ်လားဒီလိုကတော့ရှိနေတာပဲပေါ့အခုကျတဲ့ခါကျတော့ကဲဒီလိုကတိဟိုဆမ်းရအရာအချင်းများထားနေထားရဲ့ဟိုရက်ဖက်ဟိုဒီလိုကြီးဆုံးရတဲ့စက်ပဲဆိုပါရဲ့အခုကိုဆော်လေးကိုကျွန်တော်လည်းဆင်ဆာပေါ်နေနေပါတယ်ကျွန်တော်အင်းလေးပြောမှကျွန်တော်ကျော်စိတ်ပေါ့ဗျာနော်ဟိုဒီလိုနေရတော့ကျွန်တော်မြင်ပါတယ်ဆက်စားပါနော်
ဟုတ်ကဲ့ခင်ဗျာဒေါက်တာခင်ဇော်ဝင်းဒီလိုက်မှာမှာဆက်နေပြီးပါဦးခင်ဗျာကျွန်တော်ရှင်းနေဦးသိန်းတန်းဦးဖိတ်ခေါ်ကြပါလိမ့်ရှင်းနေဦးသိန်းတန်းဦးခုနကကျွန်တော်ပြောလိုပါလက်ရှိမြန်မာနိုင်ငံရဲ့အုပ်ချုပ်ရေးအပိုင်းမှာအုပ်ချုပ်ရေးနှီးရဆင်ပြန်ဖြစ်နေတဲ့သဘောတုံ့တက်မှုပေါ်မှာဘယ်လိုမြင်ပါလဲခင်ဗျာ
ဟုတ်တယ်ခုကခေါင်းလေးစားကိုတခြားဖြစ်နေခေါင်းကတော့တာတဏီယာကိုကတော့တာတဏီယာပေါ့နော်ဒါတော့ရှိခွေကြီးကငါလုတ်ထားတဲ့အခင်းချင်းပေါ့ဗျာဒါကြီးအတိုင်းကြီးတော့မကောင်းဘူးကျွန်တော်တို့ဒီချိန်မှာကျွန်တော်ဒီလိုဒီအတွင်းပူပြောင်းရေးကာလဖြစ်တဲ့ဒီအခင်းချင်းတွေလည်းမကောင်းပါဘူးဒါကကျွန်တော်တို့အမြင်ဆုံးဖြည့်ရှင်းရမယ်စက္ကတာဖြစ်ပါတယ
်စစ်တပ်ကတော့ပြောပါတယ်ခင်ဗျာသူတို့ကရတားဆူရရဲ့ဟိုနိုင်ငံမှုအောက်မှာသူတို့ရဲ့လုံဆောင်ချက်တွေဥပမာဆိုရှင်ရခိုင်ရေးကိစ္စနဲ့ပတ်သက်လို့ထုတ်ပြန်ကြမှာလေနိုင်ငံတော်တမားရဲ့လမ်းညွှန်မှုကိုသူတို့ခံယူရဆိုတဲ့သဘောမျိုးသူတို့ရေးတယ်ထုတ်ပြန်ပါတယ်သူတို့အနေနဲ့ဒီလက်ရှိဖွဲ့စည်းပုံကရကူကဒီတမားရဲ့အောက်မှာရှိတယ်တမားရဲ့လမ်းညွှန်မှုခံယူရဆိုတဲ့သဘောမျိုးတော့ပြောနေပါတယ်ရှိပါတယ်တကယ်ပဲလားခင်ဗျာလက်တွေ့မှာ
ဟုတ်ကဲ့ကျွန်တော်ပြနေရတယ်ဒီဖွဲ့စည်းပုံအရာသမရအောင်မှာစစ်တပ်ရှိရဆိုတာမျိုးမပေါ်ဘူးရဲ့ဟိုဒီကောက်တော့ဒီကစီကားလုံးပါတယ်ကနောက်ကိုသူတို့အခြေခံကြီးရပြည်ရေးကြီးရကာကွယ်ရေးရနောက်တစ်ခါဒီနေဇတ်ဟိုအကုန်လုံးကဒါတမကာကွယ်ရေးကြီးကခန့်တာပေါ့ဗျာခန့်တော့အဲ့ဖွဲ့စည်းနှစ်ဆောင်ရှိဖွဲ့စည်းပုံရှင်အုပ်ဒီမှာကိုကပိုင်ပိုင်ရှားရှားသမရအာဏာနဲ့ဘာတွေလုပ်ပိုင်နိုင်တယ်ဆိုတာမျိုးကမရှိပါဘူးဒီချင်းနဲ့အဲ့ဥပမာကျွန်တော်မြင်နေတာပဲဗျာသမာဓိသိစိတ်တစ်ချက်မှာကမ္ဘာ့ဥပဒေအရသုံးပြီးရဖို့ညွှန်ကြားတာပဲ။ဒါကြောင့်လည်းတိုက်ပွဲတွေဆက်ဖြစ်။ဟောမနာနားမထောင်ဒါဆိုရင်ကျွန်တော်တို့အရသာအစိုးရနဲ့ဒီတက်မတော်နဲ့တော့မဟုတ်ဘူးနော်။ဒါသူတို့အချင်းကြီးဘုရင်ကြီးတိတ်သိဒါအရင်ကဘုရင်ကြီးတိတ်သိပေါ့ဗျာ။ဒါအရသာရောင်တောင်းထားတာပါ။ဟောအဲ့ဒါနဲ့တော့မှအဆင်မပြေဘူး။အဲ့တော့ကျွန်တော်တို့ဒီအဲ့ဒီဒါဟာကသိကိုယ်ကိုယ်ကမရှိဘူးပြောစီလို့မရ
။ဟုတ်ကဲ့။တစ်ဖက်မှာစဉ်းစားမယ်ဆိုရှင်ညွန်နိုင်ငံရဲ့ဒီမိုကရေစီအလှည့်ပြောင်းကူးပြောင်းမှာဒီအခုလိုမျိုးဖွဲ့စည်းပုံနဲ့တစ်ဖက်ကစစ်ဖက်ကလည်းပါဝင်နိုင်တဲ့အနေအထားမျိုးအခုလိုနိုင်ငံရေးစနစ်ကြောင့်မလို့ဒီမိုကရေစီကူးပြောင်းအတွက်အားသာချက်တွေရောဖြစ်နိုင်ဘူးလ
ားဖြစ်နိုင်ဘူးကွာဒါအကြ ia ကိုကျွန်တော်တို့ဒီရုပ်တိုက်ဆွဲနေတာပဲကျွန်တော်တို့ကြားမဲ့နန်းကြောင်မှာနောက်ချက်ပဲဒါဒီလူကြီးဖြစ်နေတာကတော့ဒီခုနလိုအရေးကြီးတဲ့အုပ်ချုပ်ရေးအပိုင်းကြီးကနိုင်ငံတော်တပ္ပရနဲ့ဒီအစိုးရလက်အောက်မှာမရှိသေးနဲ့ပြီးကြဖြစ်နေတဲ့ကိစ္စ ့တို့တိုင်းနေနေဆိုတော့ကျွန်တော်တော့မြင်ရတွေ့ရတော့ကတော့တတ်တတ်ကြည့်နေတယ်အခုလည်းမြင်နေရတာပဲဒီဒီဘက်ကလည်းစုတောင်းဘိုးတွေတောက်ခံဘိုးတွေတခါကလည်းတောက်ခံဘိုးတွေလုပ်ဆိုတော့ဒါမျိုးကကောင်းတဲ့အလားအလာမဟုတ်ကြီးอ่ะဒါကျွန်တော်တော့အားသာတဲ့ရှိတယ်လို့မထင်ဘူ
းဟုတ်ကဲ့ခင်ဗျာအဲဒီလမ်းပေါ်မှာခဏနေပြီးပါကျွန်တော်ကုတီဟောက်ကိုပါဖိတ်ခေါ်ကြပါမယ်ကုတီဟောက်ကြားမယ်ထင်ပါတယ်ခင်ဗျာခုနကဆွေးနွေးကြလို့ပါပဲလက်ရှိနိုင်ငံရေးစနစ်မှာအုပ်ချုပ်မှုပုံစံနှမျိုးဖြစ်နေတဲ့စစ်တပ်ကစစ်တပ်ပုံစံမျိုးနဲ့တောင်းနေရအစိုးရနဲ့မတူဆိုတဲ့ဒီပေါ်တုံးတက်ချက်လေးသိကြပါလေရှင်လုံ
းဟုတ်ကဲ့ဟိုကျွန်တော်မြင်ပြောရရင်တော့ဘလို့ဒီ2008အခြေခံဥပဒေကဒီမိုကရေစီမဆန်ဘူးတမတော်ကလည်းအလားဟိုတို့ရဲ့လုပ်ပိုင်권တွေရပိုင်권တွေအများကြီးရယူထားတယ်ဆိုတော့ကိစ္စတော့အားလုံးလည်းပြီးထားပြီးတာပါပဲဟုတ်တယ်လေကျွန်တော်ဒီမှာကျွန်တော်အမြင်ပေါ့နော်ကျွန်တော်ဟိုဟိုကျွန်တော်ပြောတဲ့ပုံစံတွေနဲ့လည်းကျွန်တော်တစ်ပိတ်တစ်ပိုင်းသဘောပြပါတယ်တော်တော်ကျွန်တော်အမြင်ကတော့တလို့ပြကျွန်တော်အမြင်ကတော့ဘယ်လိုလဲဆိုတော့ဒီကလူချင်းကျွန်တော်တို့သဟဇာတာမဖြစ်တာပေါ့နော်ဒီစစ်တပ်မှာစစ်တာဝန်ထမ်းဆောင်နေတဲ့ကျွန်တော်တို့ဒီစစ်တပ်ခေါင်းဆောင်ပိုင်းနေနဲ့ကျွန်တော်လက်ရှိအစိုးရပေါ့နော်ဒီကောင်ဆန်းစုကြည်ပါဝင်တမရာယူစင်တော်တို့လည်းပေါ့နော်တို့ဒီလူအရပေါ့နော်လူပုဂ္ဂိုလ်အရကိုကျွန်တော်တို့ဒီပူးပေါင်းဆောင်ရွက်တဲ့ခါမှာလုံလောက်တဲ့ကျွန်တော်တို့ဒီကြည့်ကြည့်ရင်းနှီးမှုဟိုပါပေါ့နော်ဒီအလုပ်ငန်းမှာတကယ်ရဲပေါ်ရဲပေါ်လို့အစိုးရတစ်ခုတည်းအောက်မှာဟလာပင်းနေဆိုတဲ့စိတ်ဓာတ်မျိုးတွေနဲ့ပူးပေါင်းဆောင်ရွက်အားနည်းနေတယ်လို့ကျွန်တော်မြင်တယ်အဲ့ဒါလေတော့ပြောတဲ့ဒီခြေကဥပဒေကပြန်ပြောမယ်ဆိုရင်အခြေခံဥပဒေကတော့လက်ကြီးနောက်ဆက်နေတဲ့သဘောမျိုးလုံးဝကတော့မရှိသေးဘူးတို့တော့ဘာရှိနေလဲဆိုတော့အခြေခံဥပဒေရဲ့သဘောတရားအရအတ္တမတော်ကအိမ်ရှင်ဖြစ်နေတယ်ကျွန်တော်တို့ဒီ၅ပြည်သားစာဝင်ယူခွင့်ရတယ်ပေါ့နော်အယူကပေါ်တယ်စာဝင်ယူခွင့်ရတယ်အစိုးရအိမ်ငါ၅နှစ်စာချုပ်ထုတ်တာအိမ်ငါလို့ဖြစ်နေတော့သူကတော့တခါကအိမ်ရှင်သဘောမျိုးသူကအများကြီးပန်းမဲနဲ့ဖြစ်နေတဲ့အနေအထားနဲ့ဟိုဆက်ဆံနေတာဖြစ်တဲ့ကြောင့်မလို့အစိုးရတမရကအပေါ်မှာရှိတော်လည်းပဲတမရကဒီမှာတော့ခွင့်ရှိတော့လည်းတော့ပြောလို့အင်းချင်းအင်းငါလိုမျိုးပေါ့နော်စိတ်နေတဲ့သဘောအလုပ်ငန်းသဘောအရာရောတပင်းနဲ့တအားလည်းမဖြစ်တဲ့သဘောတွေကလုပ်ငန်းမှာအနောက်ဆက်ဖြစ်တယ်နောက်တစ်ခါပြဿနာတစ်ခုဖြစ်လာတယ်ဘေးကကိုယ်ကျိုးတစ်ခုရှိလာတယ်မှာသူ့တာဝန်ကိုယ်တာဝန်ဆိုလည်းဟိုလက်အပြားနဲ့လက်ညှိုးထုတ်မှုတွေရှိတာပေါ့နော်ဆိုတော့ဒါဓာတ်လေးတွေကကျွန်တော်အမြင်ပြောရတော့ဒီတပင်းနဲ့တအားလည်းဆိုတဲ့စိတ်ဓာတ်မျိုးရှိရဆိုလို့ရှိရင်ဥပဒေတွေကကျွန်တော်တို့အားနည်းတော့ပါလေဥပဒေကအရင်မကြည့်တော့ဘူးဟုတ်ကဲ့ဒီလိုရှိရတော့ဥပဒေကိုကန့်ဆွဲပြီးတော့ကျွန်တော်တို့ပြောကြတယ်ဥပဒေကတူကတာဝန်ရှိတယ်တူကတာဝန်ရှိတယ်ဘယ်လိုဖြစ်လာတာပါအဲ့တော့တပ်တနာအစလုံးနဲ့စတော့မယ်ဆိုရင်ဒေါက်တာစုကြည်တို့အဖွဲ့ကအချိန်တော့အတိုက်ခံတကယ်တယ်အတိုက်ခံနဲ့ဟာကျွန်တော်ဒီတပ်မတော်နဲ့ဆွဲလောက်ရတဲ့အခါမှာကျွန်တော်တို့ဒီသဟဇာတာမဖြစ်ဘူးကအဓိကကြတယ်အပြင်နဲ့တတားမရှိဘူးအဓိကကြနေတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကျွန်တော်ကကုတီဟာဒရင်းသမားဖြစ်တော့ကျွန်တော်တစ်ချက်မြင်ချင်ပါတယ်အဓိကတော့တမရရဲ့ကြီးညာချက်ဒီမှာတော့သူတို့ဟာယတဆွေအောင်မှာလက်ညှိုးမှုခံနေဆိုတဲ့သဘောထားမျိုးတော့ပြောပါတယ်ဒါပေမဲ့တစ်ချက်တမရဘက်ကသူဟာသူ့ရဲ့အုပ်ချုပ်ရေးနဲ့သူ့ဟာသူရက်တည်နေတယ်ဆိုတဲ့ message မျိုးလူတို့ကိုပြောတာပေးတာမျိုးတော့တွေ့မိတာပြဋိဌာန်းမိပါလား
ဆိုတော့ဒါဟိုတချွေဒီလိုတဲ့ကိစ္စမျိုးတွေနဲ့ဥပမာဆိုကြပါဆိုကျွန်တော်တို့ဟိုတော့ AND ပါတီနဲ့တွေ့ရတဲ့ကိစ္စမျိုးတွေဆိုလို့ရှိရင်ဒါကဟိုဘယ်လိုပေါ်မလဲတော်တော်လေးဟိုလုံထုံးလုံကြီးသဘောအရကျွန်တော်တို့အမြင်မှာပေါ်တော့လေပေါင်းကျော်တယ်လို့ကျွန်တော်မြင်နေကြတော်တမတော်ကပါတီတခုနဲ့ပြည်ပြီးတော့ကျွန်တော်တို့တချို့ဒီတက်လှုပ်ရှားမှုတွေဟိုကျွန်တော်တို့လောက်တာမျိုးတွေ့ရတယ်ဒါလည်းကျွန်တော်ဒါလည်းဒါတော့ဟိုတမတော်ကတော့သူအကြောင်းကြားပါပဲဆိုတော့လည်းပဲဟိုအခြေခံဥပဒေကိုပြန်ကြည့်တာကသူဒီတက်ရလှုပ်ရှားမှုတွေကိုတိုက်ခွင့်တဲ့ခါမှာဟိုလုတ်ပြီးမှလုတ်ဖို့ဆုံးဖြတ်ပြီးမှအပြစ်ပေးတာမျိုးလွတ်လွတ်ရတဲ့အနေသားရှိတယ်အချိန်လေးလိုအပ်တတ်တော့ပေါ့ဗျာဆိုတော့ဒီလိုအပိုင်းမျိုးတွေပါကျွန်တော်တို့အရသာအဆိုးရတာဒီလိုမျိုးကိစ္စတွေဟလာအစီအံကောင်းကိစ္စတွေမှာဟိုတော်တော်လေးတော့ကံခတ်တယ်ထက်တယ်ဆိုတာကဒီအခြေခံဥပဒေကဒီဟာကိုပေးထားရတယ်ပေါ့နော်အဲ့တော့ဟိုပြသူဖင်လိုလောက်ခွင့်တော့မရှိဘူးတော်တော်လည်းပဲလိုအပ်ချက်တွေတောင်းလောက်ရတယ်တမန်တော်လည်းအချိန်နဲ့တပြေးညီတယ်အကြောင်းကြားတယ်တို့တော့ပြောတယ်ဒီညှိုးသားချက်တွေခံယူရဲ့ဆိုတဲ့ပုံစံမျိုးကလုပ်တယ်တော်တော်လည်းပဲအချို့အပိုင်းတွေမှာအခုချင်းလုံချုံရင်းနဲ့ပတ်သက်တဲ့ကိစ္စတွေရခိုင်လိုကိစ္စတွေမှာရင်မောင်းတန်းတလို့ပေါ့နော်ဒီဇမားရင်မောင်းတန်းတလို့ဖြစ်သွားတဲ့ကိစ္စတွေတွေ့ရတဲ့အခါကျတော့အပြင်ပါကလည်းကျွန်တော်တို့ဒါလက်ညှိုးထိုးစရာပြောစရာဖြစ်လာတာပေါ့နော်ဒါကလည်းဟိုစိတ်ပိုင်းဆိုင်ရာအရာလည်းကျွန်တော်တို့အချို့အပိုင်းတွေမှာဟိုတဲ့တဲ့ငွေပန်တော့လည်းပဲဟိုဒီကိုဖီအာနဲ့ကိစ္စမှာဆိုလို့ရှိရင်သူ့အမြင်ကသူကလည်းမတူဘူးဆိုတော့သဘောပြတ်တက်ကလည်းပြောကြတာပေါ့နော်နိုင်ငံသားသားကိုတူကြည်တာတဲ့ဟလာကျွန်တော်တို့ဒီကိစ္စလူကိုယုံကြည်တာကပို့ပြီးတော့ကောင်းတယ်ပေါ့တိုင်းသားတွေကိုပို့ပြီးတော့တိုင်းသားတွေရဲ့လူသားချက်တွေပို့ပြီးတော့အရေးပေးခြင်းနဲ့ဆိုတာမျိုးလည်းပြောတဲ့အခါကျတော့ဟိုတချို့အပိုင်းတွေမှာကျတော့ကျွန်တော်တို့ကဒီထုတ်ပြောတဲ့မီဒီယာတွေမှာထုတ်ပြောတဲ့အပိုင်းတွေမှာလေ့လာကြည့်မယ်ဆိုလို့ရှိရင်အစိုးရတောင်းနေတဲ့ policy နဲ့တချို့အပိုင်းတွေမှာကဟိုမတူဘူးကြဘာလို့ဒီလိုလဲဆိုအပြင်ကိုတကယ်ကအတိုက်ခံအတန်လေးနဲ့တော့ဆင်းတဲ့အတန်တို့လေးထွက်လာတဲ့အခါကျတော့ကျွန်တော်တို့အစိုးရတစ်ဖွဲ့မှာ policy တစ်ခုရအောင်မှာသွားနေတဲ့သဘောမျိုးပဲတချို့ issue တွေမှာအတိတ်သဘောမတူဘူးဒါအနေနဲ့ကသဘောမကျဘူးဘူးဝင်မကျဘူးဆိုတဲ့သဘောမျိုးတွေကြနေတာဟာကျွန်တော်တို့ကတော့ကျွန်တော်ပြောသလိုပဲတစ်သိန်းနဲ့မှနှစ်ခွက်ဖြစ်နေသလိုဖြစ်နေတယ်အဲ့ဒီအယူဆကိုလည်းထည့်ထားပြီးအခုဆိုတော့ကောက်ကံပွဲတွေလုပ်တဲ့အခါပို့ပြီးတော့ ဖို့သွားတာပေါ့နော်
ဟုတ်ကဲ
့ဟိုဒါမျိုးတွေကပြောကြရတယ်ဖြစ်လာတာပေါ့
ဒီတက်မလို့ထောက်ခံပွဲလို့လုံနေတဲ့ဟာတွေကတော့တက်ရဲ့သဘောထားပါပါမလား
ကျွန်တော်တို့ကတော့ကျွန်တော်အမြင်ကတော့ခုလုံနေတဲ့လူတွေကနောက်တော့အဖြစ်ကတော့ကျွန်တော်တို့ဒီအရင်တည်းကပေါ့နော်ဒီတက်မလို့ကိုသူကပြီးသားဖြစ်ဖြစ်နေအဲ့တော့တက်မလို့တက်တက်ဆိုတဲ့အယူအဆကိုသူကလည်းဟိုဘယ်လိုခေါ်မလဲခင်ပေါ်အောင်လုပ်နေတယ်ဘာဖြစ်လဲဆိုတော့သူကလက်ရှိအဆိုးရွားကိုသူအတိုက်ခံလုပ်နေတဲ့အင်အားစုများတယ်ဆိုတော့လူတို့အစိုးရကဟဲ့လားတက်မလို့အကူအညီမရဘူးတက်မလို့ကိုအော်ပရေရှင်းသိစားမရဘူးဆိုသူ့ရဲ့လုပ်ငန်းတွေတော်တော်များအောင်မြင်အောင်မဟုတ်တဲ့ဒီတစ်ခါလို့သိစားမျိုးကန့်ကြွယ်တဲ့နေရာမှာတော့ငင်းငင်းရေးကိစ္စတွေကန့်ကြွယ်တဲ့နေရာမှာပူဆိုးသွားနေတယ်အစိုးရကဘယ်တော့မှအလုပ်ဖြစ်မှာမဟုတ်ဘူးဆိုတော့အဲ့ဒါအဲ့လိုအလုပ်မဖြစ်လေအစိုးရအသုံးမကျဘူးအစိုးရကမစွမ်းဆောင်နိုင်ဘူးလို့ပြောနိုင်လေအတိုက်ခံနိုင်ငံကြီးကတော့အောင်မြင်တယ်လို့ဖြစ်နေတဲ့အတွက်ကြောင့်မလို့တက်မလို့နဲ့လက်ရှိအစိုးရနဲ့မရေလေရေးဖို့လေသူကလည်းစိတ်ထားစေတယ်မပြေလေဘူးလို့လည်းတလေအတန်ထွက်ရင်တအားကြီးသူအကြီးစီအောင်ချက်တယ်သဘောကိုရှိတယ်ဒါကြောင့်မလို့ဒီတက်မလို့ဆိုတာတကယ်တော့နိုင်ငံရေးအဖွဲ့အစည်းလည်းမလို့မလို့တဲ့အတွက်ထောက်ခံကြလည်းမလို့ဟုတ်တော့နိုင်ငံရေးပါတီတကယ်ဆိုနိုင်ငံရေးအဖွဲ့အစည်းတစ်ခုပဲတကယ်ကြတော့လူထောက်ခံမှုအခင်းချင်းတွေလောက်ကြတာဟာဒီအချက်လက်ကိုဒီတော့ကွဲပြားနေတဲ့အချက်လက်ကိုသူကစဉ်းစားစေခြင်းပြီးတော့အဲ့ဒီကထွက်ပေါ်လာတဲ့နိုင်ငံရေးအကျိုးဆက်ကိုသူကကြားကျင်နေတဲ့သဘောဖြစ်နေ
ဟုတ်ကဲ့
ရှင်းနေတဲ့ပုံဆိုးကုန်တာပေါ့ပြည်နေရပဲနဲ့ဟု
တ်အခုပြည်နယ်ဆွနီးတဲ့ဒေါက်တာခင်စောဝင်းရှင်းလီဦးတန်းတန်ဦးကိုတီဟာလီလိုင်းပေါ်မှာခဏနေပြီးပါဦးခင်ဗျာတော့ရှင်းနေလီလိုင်းပေါ်ရောက်လာကြလို့တချို့အဲ့ပေးပြရစီကျွန်တော်အရင်ဆုံးအရှင်စန္ဒာဝရအရှင်စန္ဒာဝရကြားပါလားခင်ဗျာတူတူဆွနီးမိန်းမရပါလားခင်ဗျာပြည်မဖေဟာဆွနီးရပါလားခင်ဗျာ
ကောင်းကကိုဒီယာကိုမေးတဲ့ဒီပတ်ရှင်မှာတခါကြီးပြောတဲ့ဒီတက်ရဲ့သဘောသာကိုတက်မလို့ထပ်ခတ်ပွေးနေကျက်ပါလိမ့်ရအောင်ဆိုတော့တက်ရဲ့သဘောသာပါတယ်လို့မေးတာပေါ့လေ
ဒီမှာ
ကောင်းကကျက်ထင်ရင်းနဲ့တက်မလို့တက်မလို့နဲ့ကျက်ထင်ရင်းဆိုတာဒုက္ခတစ်ခုရဲ့ကောင်းတဲ့ကမ်းလို့ပဲလို့မြင်တယ်သူတို့ဟာဒီရခိုင်ရဲ့အရေးမှာဘုန်းကြီးဒုက္ခလမ်းစဉ်းစားရနေတာစပ်ရှိကြပြီပါပဲဒီလုံချုံရေးတွေကိုတခါရှိခုစဉ်ကိုခြေခံဥပဒေရတတ်မလို့ဒီနေငါသူနေငါသားတွေရဲ့အကျိုးစီးပွားနဲ့ဆက်ဆက်လိုက်ရောမိသူဒူးဒီကောင်မှတိုင်တိုင်ကြည်အောင်မလို့ဒီနဲ့သူကလောက်ဆောင်နေဒီလို့ဆိုထားတယ်ဖွဲ့ဆိုထားတယ်အဲ့ဒါကိုတတ်မလို့ကအဲ့ချိန်အောင်ဆောင်နေတယ်လို့ဘုန်းကြီးကမြဲတယ်အဲ့ချိန်အောင်ဆောင်လိုက်သူကသူကထက်တာပေါ့ဗျာ
ဒီမှာဗျာ
အဲ့ဒါနော်အဲ့ဒီဘုန်းကြီးကဒီတရှင်ပြည်လူတို့ဆက်ပြည်လူတို့ကပြည်လူတစ်ခုလုံးကိုလုံချုံရေးတွေကိုလုံးလုံးတော့လည်းရင်းနဲ့ဒီကဲမကွက်ကြီးမာတဲ့လက်လက်ကျအဖွဲ့အစည်းတွေကိုသူကတိုက်ခိုက်ရှင်မှုနေပါလေနဲ့ EOS အဖွဲ့အစည်းတစ်ခုကိုဝါရဲတကားလုံးနဲ့မရှိမှုနေတာကိုဘုန်းကြီးကတမဲတကအရှိန်ဆုံးနေတယ်လို့မြင်တယ်။ဒါကြောင့်စစ်တပ်ဟာသူ့ပြည်ဘုန်းကြီးအရတအစိုးရနဲ့အရတဆိုတော့အပုတ်ကြအောင်အရတဆိုတော့နာမည်ပြည့်အောင်အမည်ရတဲ့ကျန်ဆောင်နေတယ်လို့ပဲခုကမြင်ပါတယ်ဒ
ီလို
ပဲကြည့်ဖို့လိုပါတယ
်ဒီမှာဖေရှင်ဆန္ဒဝရကျေးဇူးပါဖေတပည့်တော်ဆိုရင်းသဘောပေါက်ပါပြီနောက်တစ်ခုကျွန်တော်ဖိတ်ခေါ်ချင်ပါတယ် slide ပွေကုံတူတူလေးစနေမြင်မြင်လို့ရပါတယ
်ဟုတ်ကဲ့တမတော်နဲ့ဟောရတအဖွဲ့စည်းကိုဇေလို့ဖွဲ့စည်းပုံစေခေါင်းပေကအာနာခွေဝေတဲ့နေရာမှာတမတော်ဒီဟောဟာနိုင်ငံတမရဒီဟောဒီလုံးကြီးအထွတ်ထိပ်ဆိုတဲ့ဥစ္စာကအထွတ်ထိပ်ဆိုတာအဆောင်ရောင်လောက်ကိုပဲအာနာပေးထားတာဖြစ်တယ်အဲ့ဒီကရန်ကြီးရောဤဥပဒေရှိပြီးတော့ခွဲနေဆိုရင်အနာခွဲဝင်နေဆိုရင်အစိုးရဆိုရင်တော့တမရိုကိုအမိတ်ပြင်းနိုင်စွာတော့မရှိပါဘူးအဲ့တော့အခုမှဆိုရင်ဘာဖြစ်လို့အဲ့ဒီ coin ဖြစ်တယ်ဆိုရင်အာဒီတမရိုကသူကရွေးချယ်တဲ့ဥစ္စာမဟုတ်ပဲနဲ့သူကသူ့ဟာသူကစဖြစ်လာတော့ကဆုကလည်းပဲပြဿနာကြီးမဆုံးတော့ခုအာသူ့ဟာသူပင်စင်စီရဲ့ဥစ္စာပင်စင်နေယူတော့ပဲနဲ့ဆက်တိုက်ဖြစ်လာတဲ့ခါကျတော့ဒီဥစ္စာကြေတနာကြီးကပုံမူပြီးတော့မှချီးထွားလာတာဖြစ်တယ်။အဲ့တော့ရည်ချီမှာကျရင်တော့ပွတ်တိုင်မှုတော့ထပ်ပြီးတော့မှရှိနေမှာဖြစ်တယ်။ဘာဖြစ်လို့လဲဆိုတော့ဟိုတမတော်ဒီအခြေခံဥပဒေကိုထိုက်ကသမရလေးအောက်မှာပဲရှိတယ်လို့ပြောပေမဲ့တကယ်တမ်းကျတော့မရှိရှိမှုစမနေချင်းမှုဆိုရင်အချိန်တိုင်းမှာမနေဘဲနဲ့ကလန့်ကလုံနိုင်တဲ့အနေအထားမှာရှိနေတဲ့အတွက်အာရှင်းမှလည်းပဲဒီတိုင်းပဲသူကနေအောင်မဲ့သူကလည်းနိုင်ငံကြီးပါတီရှိတယ်ဒီပီတူရှိတယ်ဒီဆက်လည်းအဲ့လိုရှိတဲ့ခါကျတော့တို့အားပြိုင်နေမှာဖြစ်တယ်လို့ကျွန်တော်မြင်နေစရာ
ဟုတ်ကဲ့ခင်ဗျာကျေးဇူးပါခင်ဗျာကျွန်တော်တော့ဟိုဆက်ကြပြင်နေစနေသူတွေကိုပြန်လှည့်ပေးချင်ပါတယ်အရင်ဆုံးရှင်းနေဦးသိန်းတန်းဦးဖိတ်ခေါ်ချင်ပါတယ်ခင်ဗျာခုနကဆွေးနွေးသွားတဲ့အချိန်မှာဒီမှာဒီတက်ကိုထောက်ခံတဲ့ပွဲကိစ္စတွေပါတော့ဒီလုံနေတဲ့ပွဲတွေနဲ့ပတ်သက်လို့ဦးသိန်းတန်းဦးရဲ့မြင်သိချင်ပါတယ်ခင်ဗျာ
ကျွန်တော်ကတော့အကုန်လုံးစကြည့်နေကြဒီတောက်ခံပွဲတွေတော်တော်ပြည့်နေကိုကျွန်တော်ထင်တယ်လေနော်ဟိုတော်ရင်သိမှာဒီဟာတွေကကျွန်တော်တို့အချင်းချင်းကြားမှာဒီလူကြီးတွေလည်းကျွန်တော်ထင်တယ်ဟိုတကြီးလေးနဲ့ဟိုတူတူတူဆိုင်နာကိုဆက်နေကြွားဟာ ဆိုဒါမျိုးတွေဖြစ်လာနိုင်တဲ့အနေအထားမျိုး
ဟောထောက်ခံပွဲဆိုတာကတစ်ဖက်က NLD ပါတီကလုပ်နေတဲ့တထောက်ခံပွဲတွေကိုပါဆိုလိုတာလားအားလုံးပြောရဲဆိုတာ
ကျွန်တော်အားလုံးကိုရက်စီနေဗျာကျွန်တော်တဝူးချင်းတဘောပ
ါဟုတ်ကဲ့
ကျွန်တော်တဝူးချင်းတဘောရပါဘာလို့ဆိုတော့ဒီ NLD ကထောက်ခံရမလို့ပါဘူးဒူဒူဒီကြည့်ရတုန်းကတခဲနဲ့ဆန္ဒနဲ့ထောက်ခံလာကြတယ်ထောက်ခံကြရှိနေအဲ့တော့ကျွန်တော်စကားကတော့ကျွန်တော်တပါးလေနိုင်ငံတကာကိုကြားကြနေတယ်သိရဲ့နိုင်ငံတကာ GDP ရတုန်းကအလူသားတွေကိုဆက်ပြီးအစိုးရရဲ့အောက်မှာရှိပါတယ်လို့ကြားကြနေတာလည်းသိရဲ့ဗျအဲ့လိုကြားနေတာလုံရင်းလုံရင်းနဲ့တစ်ဖက်ကလည်းဟိုဒီဟာတွေကိုဟိုကနန်တိုက်လာရင်လည်းဒီဘက်ကအခုဒီပြောတာပေါ့ထောက်ခံဖို့ဒီပြဒီဘက်ကထောက်ခံဖို့လုံးကြဆိုရင်တော့ကြားရင်ကောင်းမှာမဟုတ်ဘူးကျွန်တော်တော့သဘောမတူဘူးဗျကျွန်တော်တုံးချင်းသဘောရ
ဟုတ်ကဲ့အခုအနေထားကဒီထောက်ခံပွဲတွေကတစ်ဖက်တစ်ဖက်အားပြိုင်နေတယ်လို့တက်ရောက်နေပြီလား
ဒီကြောင်လေးတွေကအခုကျတော့ဥပမာအရင်ဆိုးပြောတာဒီဘက်ကဒီလူပေါ့ဗျာဘာသာပေါင်းလို့စတောင်းမွဲတွေပါလို့လုပ်တယ်နောက်တစ်ဖက်ကဒီဟာတွေဒီဘက်ကခုနကလိုနိုင်ငံတော်တိုင်းငါပုဂ္ဂိုလ်ထောက်ခံတယ်ဒါဟာဟုတ်ပြီအခုဒီဘက်ကတခါပြန်လာနေပြီဟာတက်မတော်တဲ့နိုင်ငံဝန်ထမ်းတွေထောက်ခံမွဲဆိုပြီးတော့ပြန်လာတဲ့အခါကျတော့တစ်ဖက်နဲ့တစ်ဖက်ဆိုတော့ပို့ပြီးတော့စိတ်ဝမ်းကွဲလာကြတယ်ဖြစ်လာတယ်ကျွန်တော်ဖြစ်နေတယ်ဟု
တ်ကဲ့
ဒီဟာကကောင်းတဲ့ကိစ္စမဟုတ်ဘူ
းဟုတ်ကဲ့ကိုတရားရောဘယ်လိုမြင်လဲခင်ဗျာနှစ်ဖက်အခုထောက်ခံပွဲတွေလုပ်နေတဲ့ကိစ္စနဲ့ပတ်သက်လို့
ကျွန်တော်ပြောချင်တာလည်းအဲ့ဒါပဲကရာဦးသိန်းသားဟိုကဲကျွန်တော်သဘောတူပါတယ်ကျွန်တော်ကဒီပထမဆုံးကကျွန်တော်တို့ဒီနိုင်ငံတကာဖိအားတွေကိုကျွန်တော်တို့ကဒီပြီးတော့တခါလေတုံ့ပြန်မှုအတွက်ကိုကျွန်တော်တို့တိုင်းပြည်မှာအဆူရနဲ့တသားပဲရှိတယ်ဟလာဂေါ်ဆပ်ကြီးကိုယုံကြည်မှုရှိတယ်အားလုံးကဘာသာပေါင်းစုံရောအားလုံးပေါ့နော်တသားပဲရှိတယ်ဆိုကျွန်တော်တို့ကြားသနိုင်တယ်ဆိုလို့ရှိလို့ရှင်ဒါကျွန်တော်တို့ကလုံလောက်ပါပြီတော့ဒါပေမဲ့လည်းအခုလိုဆက်ပြီးတော့ထောက်ခံပွဲတွေလုပ်နေတဲ့ကိစ္စကကြတော့တစ်ဖက်မှာနိုင်ငံရေးအရာအားပြမှုကိုပြောခေါ်တယ်လို့ဘယ်လိုကောင်းလဲ။တော်ပြီလက်တော့တယ်လို့ပေါ့နော်။တော်ဆွတယ်လို့ဖြစ်တယ်လို့ကျွန်တော်ထင်တယ်။ဒါကြောင့်လည်းတစ်ဖက်မှာလည်းအဲလိုပေါ့ဟိုတက်မတော်ကိုထောက်ခံပွဲဆိုတာအမှန်တော့တကယ်တော့လုပ်ကြမလို့ကြတက်မတော်ထောက်ခံမှုနဲ့ရက်တည်တာမှမဟုတ်တာ။ဆိုတော့ဟိုနိုင်ငံရေးဆန်တဲ့ဟိုပေါ့နော်ဟိုတိုက်ပွဲတွေကိုကျွန်တော်တို့ဒီလက်ဆဖြစ်တယ်လို့ဖြစ်ပြီးတော့မလို့အဖက်နဲ့ကျွန်တော်တို့တိုင်းပြည်မှာဟလာဟိုတခြားအလုပ်တွေများပြီးရှုပ်ထွေးနေရတဲ့ကြားမှာနိုင်ငံရေးတန်ရှင်ပေါ့နိုင်ငံရေးဟိုတစ်ဖက်တစ်ဖက်အားပြိုင်မှုတွေတန်ပြီးတော့အားယူအားကောင်းလာတာဟာကျွန်တော်တို့တကယ်တတိမှာပြည်ပြည်ငယ်ငယ်နဲ့တခြားဒီစီပွားရေးပညာရေးလူမှုရေးဤဆောင်ရေးလုပ်ငန်းတွေလုပ်ဖို့တော့ခတ်သွားတဲ့အနေအထားရှိတယ်။အဲ့တော့ကျွန်တော်တော့ပြန်ပြောရင်ဟိုရက်သိမ့်ပြီးတော်သိမ့်ပြီးပေါ့နော်
။ဟုတ်ကဲ့ခင်ဗျာ။အခုကနှစ်ဖက်ထောက်ခံပွဲတချို့သုံးသက်ကြတာကြတော့ဒါထိတ်တဲတော့မဖြစ်သေးဘူး။ဒါပေမဲ့ proxy war ပေါ့နော်။တစ်ဆင့်ကံဖြစ်နေကြတဲ့သက်တော်လူယူဆကြတာရှိတယ်။အဲ့တော့ကျွန်တော်
ဒေါက်တာဘောသွားနေပြီကဟုတ်ကဲ
့။ဟုတ်ကဲ့။ဒေါက်တာခင်စောင်းဝင်းကိုမေးချင်ပါတယ်ခင်ဗျာ။စစ်တပ်ကိုနိုင်ငံကောနိုင်ငံရေးမှာဝင်ကစားနေရတဲ့ဆိုတဲ့အရေးအယောင်မျိုးတွေတွေ့ရပါလားခင်ဗျာ။
တော့အမြဲကိုထင်ရှားပါတယ်နော်ခုကပြသပြီပဲလေနော်ဆိုတော့ဒီရက်ဖက်ကဆိုလို့ရှိရင်ဒီအများစုကသိရပြီးတော့နော်ခတ်ထားတဲ့အစပါဖြစ်ပါတယ်အဲ့ဒီတိုင်းမှာစက်မော်ရင်းနဲ့ဝင်ဆက်ခံမှုယူနေဆွဲဆိုတာကျော်လို့ဒွဲနေပါပြီနော်ကျင်းမယ်ဒီစက်မော်ဆွဲဖွဲ့တော့ဒီတော့ဒီလိုရင်းဟာဆိုတာဆွဲနေပါပဲဒီဟာသာဒီလူကဆက်ဆံမှုတွေဆက်ထားတဲ့ဖွဲ့ဆွဲတော့ကွာကိုရဲ့အနေထားကိုပြဖို့လိုတယ်နော်အရင်ကမှဟိုအောင်ဆင်းဖြစ်ဖြစ်ဒီအစီအစဉ်တွေလို့မရဘူးကိုယ့်ကိုအားနည်းချက်တွေရှိနေတယ်နော်အရင်ကမှဒီကြောက်တော့ကြီးပဲသွားပြီးတော့ကိုယ်လည်းထိုးပြီးတော့ဟိုအဖြစ်ဆိုင်လို့မရဘူးကိုယ့်ကိုကကိုယ့်အင်အားကိုပြဖို့လိုတယ်အဲ့ဒါကိုအားနည်းနေပါတယ်အနေထား
ဟုတ်ကဲ့ခုနကတချို့အချင်းတွေမှာတချို့ဆွေးနွေးကြတချို့ပြောကြဆိုကြတဲ့အခါမှာလက်ရှိအစိုးရကစီမံခန့်ခွဲမှုအားနည်းရပေါ့နော်။အော်တက်မော်အနေနဲ့လုံနိုင်သွားနိုင်ဆိုတဲ့ရှိတဲ့ဟာမျိုးပြောတာဆွေးနွေးကြတဲ့ခါကျိုးဖြစ်လာတဲ့ခါကျတော့အကယ်၍များအချင်းတွေကရိုးရိုးရဲဥမာဆိုရင်ရခိုင်လိုအချင်းတွေမျိုးပေါ့ပို့ပြီးတော့စိုးလာမယ်ဆိုရင်စစ်တပ်ကတဖန်ပြန်ပြီးအာဏာသိမ်းနိုင်တဲ့အလားအလာမျိုးတွေအချင်းတွေမျိုးတွေပေါ့အရေးအောင်မြင်ရပါလား
။ဒီကိစ္စဆိုဗျာဒါပေမဲ့အာဏာသိမ်းဆိုတာကအချင်းအဆောင်ရှိခုနဲ့အချင်းဥပဒေမှာပါပိတာ။နော်ဒီနေ့ကျောင်းဆိုရှင်ကျောက်ကအနာသိမ်းချင်မလို့အလိုလေးကိုဆင်းရမယ်ဆိုရင်လည်းဒီဆံမို့ရှိနေတယ်လေဆိုတော့ဟိုတင်းနေရကတော့ဆင်းတော့ဟိုစစ်တပ်အနေနဲ့ကအနာသိမ်းကိုမလိုဘူးနော်အချင်းအုပ်ကြီးရကငါတို့စီကိုအလိုလေးကိုဟင်အချင်းကြီးရအဲ့ဒါဆင်းရမဆွဲအနေထားကိုသွားချက်ပြီးတော့ဆွဲပြီးတော့အကူလိုက်ကြလေအဲ့လိုရမဆွဲအနေရှိသေးဖို့ရဟမ်ကိုရစောင်းဆောင်ရဖို့တခုပြဖို့လိုတယ်နော်ဟောကိုယ်မစားရင်ချုံပြပါအရာရာမှာဟာငါတို့ရောအဖြစ်ကအလားတိုင်းလုပ်မယ်အလားတိုင်းလုပ်ဆိုပြီးတော့ဆောက်ရင်းထိုးလို့မရဘူးကိုယ်မစားညှက်ချင်းလို့ရှိတော့အခန်းမာကြီးပဲအဲ့လိုပဲချင်ပါလေ
ဟုတ်ကဲ့ခင်ဗျကျွန်တော်ရှင်းနေဦးတင်းတန်းဦးလည်းမေးချင်ပါတယ်ဆရာနာတိမ့်မှုချင်းချောက်မှုတွေရောမြင်နေရပါလား
ကျွန်တော်ဒီကတက်မတော်ဘက်ကချင်းချောက်မှုမရှိဘူးခုနကဆယ်ဦးစုံဝင်ပြောလို့ပဲဘာတိမ့်ရလို့လဲဗျာအကုန်ရနေတာပဲအတောက်ကျဘယ်လိုကြံလို့ရ နိုင်ငံကြီးမှာလည်း၆ခုပုံမှန်၆ခုကိုကြားရတယ်၆ခုလည်းပါလုံးညာကျွန်တော်တို့အဓိကနဲ့နေပြီးတော့ကဏ္ဍပါဝင်ဆေးရမယ်ဆိုတာဒီပါပြီးရတယ်။နောက်တမတော်ရဲ့သိက္ခာအားလို့လွတ်လပ်စွာဆောင်ရွက်ခြင်းရှိနေတာပဲ။ဒါအဲ့ဒီအချိန်မှာဒိညာရှိအောင်။နောက်ဒီတိုင်းကကျွန်တော်ဘုရားမင်းသားရှင်ကိုယ်တိုင်လေးကျေရတဲ့နန်း။ဒါအဲ့ဒီကဏ္ဍတွေလို့ဆက်သွားတယ်ကျွန်တော်တို့လည်းဘုရားရှင်အယူသားဒီလိုဒီအခွင့်အရေးကိုနိုင်ငံကြီးရနော်ဒီလူသားကဘယ်လိုမှမသိနိုင်ဘူးဆိုတဲ့လူမျိုးတွေကအဲ့ဒါတမတော်ဟာတာသိနေတယ်ဒီဘက်ကရေဥဆိုတဲ့ဖြစ်သွားလို့ဒီအပြင်ကြည့်နေတယ်အဲ့ဒီနည်းနဲ့အငယ်အနာကိုဖြတ်တန်းကတက်ဖို့ပြန်တဲ့လူတွေကတုံးနေတာလို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ခင်ဗျကျွန်တော်နောက်ဆုံးကုသီဟာမြင်ချင်ပါတယ်ခင်ဗျအခုပြောင်းကာလမှာတမတော်ရဲ့ခံစားနာပေါ်ဖွဲ့စည်းပုံမှာတော့ပါထားပြီးသားဒါပေမဲ့ဖွဲ့စည်းပုံအရကိုဒီလိုမျိုးဖြစ်နေတာကိုတော်များများအတက်ခံအရင်ဒီမိုစီများစုတော်များမလူလားပါဘူးပြင်ကျင်ပါတယ်ခင်ဗျအဲ့တော့အခုပြောင်းကာလမှာတမတော်ရဲ့ခံစားနာကဘယ်လောက်ထိလိုအပ်ပါလဲ
အမှန်တော့ဗျာဟိုဒါတဖြည်းဖြည်းပေါ့တော့တပ်ပေါ်ကနေပြီးတော့ကျွန်တော်တို့ဒီနိုင်ငံကြီးကအမကန်ချက်ရှိလာရင်တော့သူတို့ရဲ့နိုင်ငံကြီးမှာပါဝင်နေတဲ့လွတ်တော်မှာပါဝင်နေတဲ့ကိစ္စတွေကိုဖြေလျှော့သွားပြီးတကယ်ဒီမိုကရေစီစနစ်ကိုသွားဖို့တော့ကိုသင်ငယ်ဖြစ်စင်နေနဲ့ကျွန်တော်တို့အကောင်းဘက်ကိုသွားအောင်ပါပေါ့တိုးတော့လည်းပဲစိတ်ထားဘူးဟလာဟိုဘယ်လိုကောင်းပဲကျွန်တော်တို့တိုင်းတက်ကြည့်မှာဒါသူတို့ဆက်ရှိနေဖို့လိုအပ်သေးတယ်ဟာအခြေအနေတွေကလုံခြုံရေးရတော့၎င်းနိုင်ငံရေးရတော့၎င်းပြည်ငြိမ်မှုမရှိဘူးဆိုတဲ့အဖြစ်ပြက်တွေဟာဟလာဟိုခုလိုဆိုတတိုက်ဖြစ်ပေါ်နေတာကသူတို့ရဲ့ဒီကျွန်တော်တို့ဒီမိုကရေစီအကြောင်းလဲရောတို့ရဲ့ဒီနိုင်ငံကြီးမှာရှိနေမှုကိုအာမခံတာဆိုဖြစ်နေတယ်ဆိုတော့အဲ့ဒါကိုပြုပြင်ကြောင်းလဲပြီးတော့တစ်ချိန်တည်းတစ်ချိန်တည်းကျွန်တော်တို့ဘက်ကအားတော့ရမှာပေါ့နော်ကိုကျွန်တော်တို့ရက်သားတွေအနေနဲ့ရက်သားနိုင်ငံကြီးတပါးတွေအနေနဲ့ဒုံဒုံရေးကိစ္စကိုတိုင်းပြည်အုပ်ချုပ်ရေးကိစ္စကိုအဆအဆအကြာကြာဒေသကူကျဒဲတိုင်းတန်းနေအောင်လုပ်ပြီးတုံ့ပြန်ဖို့ဒီတိုင်းပြည်ကိုကိုအားကိုပြီးတော့ကျွန်တော်တို့ဒီအုပ်ချုပ်နိုင်တယ်စီမံခန့်ခွဲနိုင်တယ်ဆိုတဲ့အရေးချင်းကိုပြပြီးတော့စက်မလို့ရဲ့အခန်းကဏ္ဍကိုဖြည်းဖြည်းချင်းစုပ်သွားအောင်လုပ်နိုင်ရအောင်ကျွန်တော်တို့တိုင်းပြည်ကဒီမိုကရေစီစနစ်ကိုရင်းရင်းနဲ့ရောက်တော့ပေါ်ဘူးဆိုလို့ရှိရင်တော့ဒီလိုဒုံဂျုံရေးတွေမတည်ငြိမ်မှုတွေတက်တနာတွေအကြောင်းပြပြီးတော့ကျွန်တော်တို့ကဒွန်ဆွဲနေမှာပဲ
ဟုတ်ကဲ့ခင်ဗျ
ာကာလဘလုံးကျွန်တော်တိုင်းပြည်အတိုးတက်မှုရှိမှာပေါ့ပါဘူ
းဟုတ်ကဲ့ခင်ဗျာကျွန်တော်တဲဒီလိုက်အစီအစဉ်ချင်းဆက်သွားလို့ပါအဓိကပေါင်းဆွေးနွေးပေးတဲ့ဒေါက်တာခင်စောဝင်းရှင်းနေကြီးဦးတင်တန်းဦးကုတီဟာတွေ့လို့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတဲဒီလိုက်အစီအစဉ်ရနာကုန်ပြီပါ